ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းကိုပြည်ထောင်စုလွှတ်တော်မှမနေ့ကနေ့ဒီကနေ့နှစ်ရက်ကြာဆွေးနွေးခဲ့ပါပြီ။အဲ့ဒီမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကကျတဲ့ပုံမှန်436နဲ့သမရရည်ချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်59စာလုံးတို့ကိုမပြင်လို့တဲ့အကြောင်းတက်မတော်သားကိုယ်စားလှယ်တွေဘက်ကလည်းဆွေးနွေးတင်ပြကြပါရစေ။ဒီမူနဲ့ခံယူချက်ကိုတက်မတော်ကအစောပိုင်းတည်းကပြောဆိုထားပြီးဖြစ်တယ်လို့ဒီသဘောထားတွေကြောင့်လွှတ်တော်တွေကနေလူမှုလိုချင်တဲ့ပုံမှန်တွေပြင်နိုင်ဖို့ဆိုတာအခက်အခဲရှိမယ်ဆိုတာကလည်းအလုံးကကြိုတွက်ထားပြီးသားဖြစ်ပါရစေ။ဒါကြောင့်ဒီအခြေအနေကိုပဲထပ်ပြီးပြောရမယ်ဆိုရင်လွှတ်တော်တွေကနေအများတောင်းဆိုနေတဲ့ပုံမှန်436နဲ့59စာလုံးတို့ကိုတက်မတော်သားကိုယ်စားလှယ်တွေကမထောက်ခံရင်ပြင်လို့မရဘူးလို့ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီရဲ့အတွင်းရေးမှူးဦးတင်မာဦးကပြောပါတယ
်436ကဒီရင်းနေဆွေးနွေးနေတာကိုပြောင်းလဲမယ်ဆိုရင်ကိုယ်စားလှယ်ပေါင်း85ရာခိုင်နှုန်းအပေါင်း1ဆိုတော့ကျွန်တော်တို့အရသာလွှတ်တော်ကိုတည်းကခေါ်ဆောင်ရမရှိဘူးဗျ။ဒါကြောင့်ဒါကိုအောင်မြင်မှုဆိုရင်တော့တက်မတော်ကနေမဲပေးမှပဲရမယ်။ဒီနေ့လည်းကျွန်တော်လေ့လာကြည့်တာတချို့ပုံမှန်လေးခုထဲမှာတက်မတော်ကတခုသဘောတူတယ်လို့ပြောတယ်။အဲဒါမျိုးကတော့လက်ပတ်ကမဲပေးအောင်မြင်သွားနိုင်ွယ်ရှိတယ်။တကယ်အရေကတော့တက်မတော်ရဲ့သဘောထားပေါ့ပဲ။ဘူဒီမဲတက်မတော်ကမထောက်ခံရင်တော့မရနိုင်တဲ့အခြေအနေတွေ့ရမှာဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုစပြီးတော့ဆွဲစဉ်ကလေးကပြင်ဆင်ဖို့ခက်ခဲတဲ့အချက်တွေကိုထည့်သွင်းရေးဆွဲထားတာဖြစ်ပြီးလွှတ်တော်လမ်းကြောင်းနဲ့ပြင်လို့မရအောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်တယ်လို့ရှိကနေဦးကိုနီကပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်လမ်းကြောင်းနဲ့ပြင်ဆင်ရေးဟာမလွယ်ဘူး။သူတစ်ပြင်းတော့ဗျာအင်္ဂလိပ်စကားလုံးသုံးရရင်တော့ impossible to amend ပေါ့တော်ဘယ်လိုမှပြင်လို့မရအောင်တရည်တရွယ်စရေးကြတဲ့ကနေပိတ်ဆို့ပြီးတော့ရေးသားထားတာပေါ့တနည်းအားဖြင့်ခတ်တူတူပြောရရင်များတတ်မတော်သဘောမတူရင်တသက်လုံးပြင်လို့မရအောင်တို့ကရည်ရွယ်ချက်ရှိရှိနဲ့လုပ်ထားတာပေါ့လေတနည်းအားဖြင့်ကာကွယ်ရေးဥစည်းသဘောမတူဘူးဆိုရင်ဒီဥပဒေပြင်ဆင်ဖို့ဆိုတာဖြစ်မလာနိုင်ပါဘူးအဲဆိုတော့လည်းပဲတတ်မတော်ကောင်းဆောင်များဒီနိုင်ငံအကျိုးကိုကြည့်မလားနိုင်ငံအကျိုးကိုကြည့်ပြီးတော့ဒီနိုင်ငံသူနိုင်ငံသားတွေလည်းပြင်ကျင်နေတဲ့ဆန္ဒကိုလိုက်လျောဖြည့်ဆည်းတဲ့အနေနဲ့ပြမလားဆိုတဲ့ဟာကိုပဲစောင့်ကြည့်နေတာပါ။ဟိုယုံတော့လုံးဝကျွန်တော်တို့ကမယုံပါဘူး
။ဒီတော့တက်မတော်ကလူတုလူချင်းတဲ့ဆန္ဒတွေကိုလိုက်ရောဖို့မြင်နိုင်ပါသလားဆိုတဲ့မေးခွန်းကိုတော့ရှင့်နေဦးကိုနီက
တက်မတော်ဟာလူတုရဲ့ဆန္ဒကိုလိုက်လျောမယ်လို့ကျွန်တော်လုံးဝမထင်ပါဘူး။တက်မတော်ဟာမိမိတို့အာဏာကိုစုပ်ကင်ထားရေးကိုပဲအာယုံစိုက်လိုက်မယ်လို့ကျွန်တော်ကဒီလိုယုံကြည်ပါတယ်။တနည်းအားဖြင့်တက်မတော်ကနိုင်ငံတော်အာဏာကိုထိန်းချုပ်ထားနိုင်မှသူတို့နဲ့ဆက်ဆက်ပတ်သက်နေတဲ့ကိုကျိုးစည်းပွားတွေကိုလည်းသူတို့ကကာကွယ်နိုင်မယ်လို့ယုံကြည်နေပုံရပါတယ်။ဒါကြောင့်နိုင်ငံတော်အာဏာကိုလက်လွတ်ဖို့တက်မတော်ဘက်ကတော့လုံးဝမရှိဘူးလို့ကျွန်တော်တို့ဒီတိုင်းမှာရိုးရိုးသားသားယုံကြည်ပါတယ်
။မနေ့ဖန်ကျွန်းလာ25ရက်ကြာသာပတိနေ့မှာတော့ပုံမှန်436ကားကြီးကိုလွှတ်တော်အတွင်းမှာမဲခွဲပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်။ဒီတော့မဲခွဲရမှာတက်မတော်ဘက်ကမျှော်လင့်နိုင်စရာရှိပါသလားဆိုတော့ဥတီမောင်ဦးရဲ့အမြင်ကတော
့ကျွန်တော်အတွေ့ပြောရရင်တော့တချို့အားတွေပဲမျှော်လင့်လို့ရတယ်တချို့အားတွေပဲမျှော်လင့်လို့မရဘူး။တက်မတော်ကထောက်ခံလဲဆိုတော့မျှော်လင့်လို့ရမယ်။တက်မတော်ကမထောက်ခံရင်တော့မျှော်လင့်လို့မရတဲ့သဘောပါပဲ။
ဒါကတော့ပြည်သူ့လွှတ်တော်ကပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီရဲ့အတွင်းရေးမှူးဦးတင်မာဦးပါရှင်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ပြောဆိုချက်အရဆိုရင်တော့ရွေးကောက်ပွဲကျင်းပဖို့ကာလဟာ၄လတော့ပဲကျန်တော့ရမို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ရွေးကောက်ပွဲဆိုတာကလည်းချိတ်ဆက်နေပြီးဒီလိုနိုင်ငံအတွက်အရေးကြီးတဲ့ကာလတစ်ခုမှာလူမှုလက်မခံတဲ့ဖွဲ့စည်းပုံနဲ့ကျင်းပမယ့်ရွေးကောက်ပွဲနိုင်ငံရဲ့ရှေ့အနာဂတ်တွေနဲ့ပတ်သက်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးကတော့အခုလိုသုံးသပ်ပါတယ်။
ဆိုတော့အဲ့တော့အခုကကျွန်တော်တို့ကဒီမြူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုလည်းကျွန်တော်တို့ကစောင့်ကြည့်နေတာပေါ့နော်။ဒါကြောင့်လဲဆိုတော့ရေကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုအခုချိန်ထိဘာမှတိတိကျကျထုတ်ပြန်ကြေညာတာမျိုးမရှိသေးဘူးပေါ့။အဲ့ဒီကကြတော့ဒီကောက်ပွဲဝင်မယ်နိုင်ငံရေးပါတီများအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကလွှတ်တော်နိုင်ငံရေးအတွက်အရေးကြီးဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဒီတော့လူလူလက်မခံတဲ့ဖွဲ့စည်းပုံနဲ့ကျင်းပမယ့်ရွေးကောက်ပွဲကိုနိုင်ငံရေးပါတီကြီးတွေတပိတ်မှောက်ရင်တိုင်းပြည်အတွက်အပြောင်းအလဲဖြစ်လာနိုင်ပါသလား။ဒီလိုတပိတ်မှောက်ဖို့အခြေအနေနဲ့အလားအလာတွေကရှိနိုင်ပါသလားလို့ကိုကိုကြီးကိုကျွန်မမေးကြည့်ပါရစေ
။ဟန်နီလန်ဆိုရင်လည်းကျွန်တော်တို့ကတော့လွှတ်တော်တွေမှာမရှိတဲ့အင်အားစုတွေဖြစ်တော့ကျွန်တော်တို့ဘက်ကတော့ဒီအရေးကြီးတဲ့နိုင်ငံရေးကောင်းဆောင်တွေဖွဲ့စည်းတွေရဲ့ဆုံးဖြတ်ချက်ကပဲအဓိကကျတယ်လို့မြင်တယ်။ကျွန်တော်တို့ဘက်ကတော့တွတ်တော်တွင်နိုင်ငံရေးနဲ့ဆက်သွားသည့်ဖြစ်စီအခြားနည်းလမ်းရွေးချယ်သည့်ဖြစ်စီကျွန်တော်တို့ကတော့အခုလေတွတ်တော်ပြင်ပနိုင်ငံရေးကိုပဲရောက်ချလုပ်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကတော့ဒီအဓိကနိုင်ငံရေးကောင်းဆောင်တွေအဖွဲ့စည်းတွေရဲ့ဆုံးဖြတ်ချက်ကိုပဲကျွန်တော်တို့စောင့်ကြည့်နေပါတယ
်။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးပါရှင်။မြန်မာနိုင်ငံမှာအရက်သားအစိုးရတက်တန်း9နှစ်တာအတွင်းအစောပိုင်းနှစ်တွေကတော့နိုင်ငံရေးအပြောင်းအလဲတချို့ကြောင့်ကျင်းနဲ့လက်ခံနိုင်စရာအနေအထားတွေတွေ့ခဲ့ရပါတယ်။ဒါပေမဲ့အခုချိန်မှာတော့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမပြီးတိုင်းရင်းသားတွေနဲ့အပြည့်အဝငြိမ်းချမ်းရေးကလည်းမရသေးဘူးဆိုတဲ့အရေးကြီးတဲ့နိုင်ငံထိပ်တန်းကိစ္စတွေအပြင်နောက်ဆုံးအလုပ်သမားတွေအတွက်အနည်းဆုံးလောက်ခလာစာတတ်မှတ်ရေးကိစ္စတွေကလည်းမပြည့်ပြတ်သေးသလိုလူအခွင့်အရေးအခြေအနေတွေမှာဆိုရင်လည်းပြန်ပြီးတော့ထောက်ပြစရာပြဿနာတွေရှိလာခဲ့ပါတယ်။ဒါကြောင့်၅နှစ်တာတက်တန်းအတွင်းမှာဘာမှပြစရာမရှိတဲ့ရလဒ်တွေနဲ့လူထုဟာနောက်ထပ်၅နှစ်အကြာအပြောင်းအလဲကိုထပ်ပြီးတော့ဆက်ပြီးတော့ဆောင်ရမယ်ဆိုရင်နစ်နာနေတဲ့လူတို့ရဲ့ဆန္ဒနဲ့မျှော်လင့်ချက်တွေနဲ့ပတ်သက်လို့တော့ရှေ့ကနေဦးကိုနီက
ပြည်သူဆန္ဒနဲ့လက်ရှိအုပ်ချုပ်နေတဲ့အာဏာပိုင်တို့ရဲ့ဆန္ဒဟာတိတ်ပြီးတော့တောင်းနေမြောက်လို့ဖြစ်နေတယ်။အဲဒါကိုအုပ်ချုပ်တဲ့အစိုးရတွေကသဘောပေါက်နားလည်ပြီးတော့မှအခြေအနေကိုကောင်းအောင်လုပ်နိုင်ရင်လုပ်မလုပ်နိုင်လို့ရှိရင်နောက်ဒုတိယတကြိမ်88ဖြစ်လာမှာပဲ။နောက်ငါးနှစ်ပြောင်းသွားလို့လည်းဘာမှမျှော်လင့်ချက်ကရှိမလာဘူးဆိုရင်တော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီပြည်သူ
က်ခဲရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပေါ်တုံ့တက်ချက်တချို့ပါရှင်။မနက်ဖက်မှာတော့ပုံမှန်436ပြင်ဆင်ရေးအတွက်လွှတ်တော်တွေမှမဲခွဲဆုံးဖြတ်မှာဖြစ်ပြီးတော့ NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ကတော့တက်မတော်နဲ့ NLD ပါတီကြားမှာပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာအစောပိုင်းကလေးကရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။